မင်းကဒီကုလသမဂ္ဂမှာအတွေ့အမှုချုပ်ဘန်ကီမွန်ဦးဆောင်ပြီးတော့မြန်မာနိုင်ငံမိတ်ဆွေများအဖွဲ့ရဲ့အစည်းအဝေးပြင်ပခဲ့ပါတယ်။အဲ့ဒီအစည်းအဝေးပြီးတဲ့နောက်မှာဒီအတွေ့အမှုချုပ်ကနေပြီးတော့သတင်းတောက်တွေကိုပြောသွားတဲ့အချိန်မှာသူ့ရဲ့ဒီဆောင်ရွက်ချက်တွေကိုနိုင်ငံတကာကနေပြီးတော့ထောက်ခံအသိမှတ်ပြုတယ်ဆိုတာကိုအခုအစည်းအဝေးကနေပြီးတော့အတည်ပြုပေးခဲ့တဲ့အကြောင်းပြောသွားတယ်ဆိုတော့ဒီမြမအရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂအနေနဲ့သူတို့ရှေ့လျှောက်ဘယ်လောက်ထိဆောင်ရွက်သွားနိုင်မယ်အလားအလာရှိပါလဲရှင်
။ဟုတ်ကဲ့အတွေ့အကြုံမှုချုပ်ဘင်ဂျီမောအနေနဲ့ဒီမြမနိုင်ငံကပြန်လာကြတဲ့ကမြမနိုင်ငံအရေးကိစ္စကိုဦးစားပေးပြီးတော့ဆောင်ရွက်တာကိုကျွန်တော်တို့တွေ့ရပါတယ်။ဟောမြမနိုင်ငံဤစဉ်ကပြန်လာလာခြင်းပဲG8 ပေါ့နော်ဒီထိပ်သီးအစည်းအဝေးမှာနောက်ဒီဗမလိုက်လှုပ်ရှားမှုညီလာခံမှာဗမာနိုင်ငံရေးကိစ္စတွေဆွေးနွေးခဲ့တယ်။အဲဒါအခုနောက်ဆုံးဆိုလို့ရှိရင်လုံခြုံရေးကောင်စီမှာလည်းပဲဗမာပြည်ရေးကိစ္စတွေကိုဆွေးနွေးတင်ပြပြီးတော့ဖွဲ့ဝင်တွေဘက်ကလည်းပြန်လည်ဆွေးနွေးမှုတွေလုပ်ခဲ့တယ်။ဒီမြန်မာနိုင်ငံမိတ်ဆွေများအဖွဲ့နဲ့အဲဒီဆွေးနွေးတဲ့နေရာမှာလည်းပဲအဓိကအားဖြင့်တော့ဒီဒေါအောင်ဆန်းစုကြည်အဲလွတ်မြောက်ရေးကိစ္စနဲ့ပတ်သက်ပြီးတော့အဲကြောင်းပေးပြီးတော့ဆွေးနွေးသွားတယ်နော်ကျွန်တော်မြန်မာနိုင်ငံအမျိုးသားပြည်နယ်စစ်မြေကိစ္စတွေအတွက်ဖွဲ့ဝင်နိုင်ငံတွေအနေနဲ့ပူးပေါင်းဆောင်ရွက်ဖို့ကိစ္စကိုသူတွေတွင်းမှုချုပ်ကအဲတိုက်တွန်းပြောဆိုနေတာတွေနော်ကျွန်တော်တို့ဆွေးနွေးညှိနှိုင်းတာတွေကိုကျွန်တော်တို့တွေ့ရတယ်။နောက်စက်တင်ဘာလအကူအသမကသူတွေညှိလာခံစတဲ့အခါမှာလည်းပဲမြန်မာနိုင်ငံမိတ်ဆွေများဖွဲ့ဝင်တွေအနေနဲ့နိုင်ငံခြားရေးဝန်ကြီးအဆင့်ညှိနှိုင်းဆွေးနွေးပွဲတစ်ခုလုပ်ဖို့လည်းပဲဆိုင်းငင်းနေတာကျွန်တော်တို့တွေ့ရပါတယ်။
အဲ့တော့အခုလိုမျိုးဒီမြန်မာနိုင်ငံမိတ်ဆွေများအဖွဲ့ရဲ့အစည်းအဝေးတွေဟာဒီကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေအပေါ်မှာဘယ်လိုအကျိုးသက်ရောက်မှုရှိစေမလဲရှင်
။ဟုတ်ကဲ့ဒီလိုအစည်းအဝေးမျိုးတွေကျွန်တော်တို့တကယ်လိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ချင်းကပ်မှုတွေဟာဒါကုလသမဂ္ဂအဖွဲ့ဝင်နိုင်ငံကြားထဲမှာကွဲပြားနေတာရှိတယ်။အထူးသဖြင့်ဒီအနောက်အစုနိုင်ငံတွေအနေနဲ့ကကျွေတွင်းမှုချုပ်အကြံပြုထားသလိုဒေါ်အောင်ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသားတွေလုံမြောက်ဖို့တောင်းဆိုတယ်လုံမြောက်လာပြီးတဲ့အခါမှာလည်းပဲနောက်အင်အားစုတွေအားလုံးပါဝင်တဲ့ပြည်ဆောင်ဆွေးနွေးပွဲဖြစ်ဖို့သဘောတူညီချက်တစုံတရာရမှသာ2010ဒီရွေးကောက်ပွဲအစီအစဉ်ဟာကုန်သိက္ခာရှိပြီးတော့အားလုံးလက်ခံနိုင်တဲ့အနေအထားဖြစ်မယ်ဆိုတဲ့အပိုင်းတွေဒါတွေသဘောထားရှိပါတယ်တစ်ဖက်မှာလည်းပဲဒီတရုတ်နိုင်ငံပါဝင်နိုင်ငံတချို့ကနာဖာရဲ့လမ်းပြမြေပုံကိုဒီမိုကရေစီရေးသွားတဲ့လမ်းကြောင်းတစ်ခုအနေနဲ့ကာကွယ်ပေးနေတဲ့အပိုင်းတွေကျွန်တော်တွေ့ရတယ်အဲ့ဒီအနေအထားမှာအခုလိုမျိုးဒီအစည်းအဝေးတွေကျင်းပခြင်းအားဖြင့်ဒီကွာခြားချက်နှစ်ခုကိုတဖြည်းဖြည်းညှိယူပြီးတော့เนาะကျွန်တော်နိုင်ငံအားလုံးလက်ခံနိုင်တဲ့မြန်မာနိုင်ငံဒီမိုကရေစီရဲ့အကျဉ်းကူပြောင်းမှုလမ်းကြောင်းတရအပေါ်မှာသဘောထားတူညီလာကြတယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်ဟုတ်ကဲ့အခုမြန်မာနိုင်ငံမှာဟိုမြောက်ကိုရီးယားအစိုးရရဲ့အကူအညီနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့စီမံကိန်းတွေကိုဆက်ဆိုးရနေပြီးတော့လှုပ်ဆောင်နေရဆိုတဲ့ဒီသတင်းတွေထွက်ပေါ်နေတဲ့အပိုင်းမှာဒီကုလသမဂ္ဂကဘယ်လိုသဘောထားရှိပါလဲရှင်
အဲ့ဒီအပိုင်းမှာနိုင်ငံတကာဘက်ကနေပြီးတော့အာယုံစူးစိုက်လာတာကျွန်တော်တွေ့ရတယ်။မြန်မာနိုင်ငံဟာမြို့မြူမပြန့်ပွားရေးစာချုပ်ကိုချုပ်ဆိုထားတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့ဒီနျူကလ িয়ার ဓာတ်ပေါင်းမှုတွေပါတည်ဆောက်ခဲ့မှာဆိုလို့ရှိရင်လည်းနော်ကျွန်တော်တို့ IAEA လို့ခေါ်တဲ့ဒီနိုင်ငံတကာမြို့မြူအေဂျင်စီကနေပြီးတော့အဲစစ်ဆေးမှုတွေလက်ခံဖို့လိုပါတယ်။မြန်မာနိုင်ငံဟာဒီမြို့မြူပိုင်းဆိုင်ရာပြင်ဆင်မှုတွေလုပ်လာတာနဲ့ပတ်သက်လို့အချက်လက်တွေပိုထွက်ပေါ်လာတာနဲ့အမျှနိုင်ငံတကာအမျိုးမျိုးအေဂျင်စီကနေပြီးတော့ဝင်ရောက်စစ်ဆေးမှုကိစ္စတွေကိုတောင်းအားပေးလာမယ်အနေအထားတွေရှိပါတယ်
။ဟုတ်ကဲ့ဆရာဒါဆိုလို့ရှိရင်အစ်စ်ဆိုးရနေပြီးတော့နိုင်ငံတကာရဲ့တိုက်တွန်းချက်တွေစိုးရိမ်ချက်တွေကိုသူကလစ်လျူရှုထားတဲ့အပိုင်းမှာဒီကုလသမဂ္ဂအထူးသဖြင့်လုံခြုံရေးကောင်စီဘက်ကနေပြီးတော့လူခွင့်ရေးရှုထားအောင်ပဲဖြစ်ဖြစ်ဒေတာရင်းလုံခြုံရေးဆိုင်ရာကိစ္စတွေပဲဖြစ်ဖြစ်ဒီမဖြစ်မနေလှုပ်ဆောင်ရမယ့်သုံးဖြတ်ချက်တွေပေါ့နော် Binding Resolution ပုံစံမျိုးစစ်ဆိုးရပေါ်ကိုအဲ့လိုအေးအေးယူဆောင်ရွက်လာနိုင်မယ့်အလားအလာရောရှိပါလားရှင
်ကျွန်တော်တို့တည်တဲ့လောက်ကတော့ဒီရုရှားပြင်သစ် Britain နိုင်ငံဒီအနေနဲ့ဒီဒေါအောင်ဆန်းစုကြည်ဒီနေ့တရားစွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်လို့ဘလို့လောက်ကန်ဆောင်ရွက်မလဲဆိုတဲ့ဟာကိုတို့ဒီချဆောင်ကြည့်နေပါတယ်။ဒေါအောင်ဆန်းစုကြည်ကိုလာပြည်တံတစုံတရားချမှတ်ခဲ့မယ်ဆိုလို့ရှိရင်တို့အနေနဲ့ဘုမရေးကိစ္စကိုဒါလုံခြုံရေးကောင်စီမှာဆွေးနွေးဖို့ပြင်ဆင်နေတာရှိတယ်။ခုနပြောသလိုလာ binding resolution ဖြစ်ဖို့ကလည်းပဲဒီနိုင်ငံတွေအနေနဲ့မလွဲမသူကြိုးပမ်းမှာပါပဲ။အဲအဲ့ဒီနေရာမှာဘလောက်ထိတရုတ်နဲ့ရုရှားကနားဖောက်ကိုကာကွယ်ဆက်ပြီးနေဦးမှာလဲဆိုတဲ့မျိုးကုန်တစ်ခုတော့ရှိပါတယ်။ဒါပေမဲ့လို့ဒီမြမအရေးကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂပေါင်းအတွင်းမှာဒီပုံစံအမျိုးမျိုးနဲ့ဆွေးနွေးမှုတွေဖြစ်လာမယ်။ ထွေပြမှုချုပ်ယုံကပြင်ဆင်နေတယ်လို့စက်တင်ဘာထွေညီလာကပထမပိုင်းမှာနိုင်ငံရေးဝန်ကြီးအဆင့်ဆွေးနွေးမှုတွေဖြစ်လာမယ်ဆိုလို့ရှိရင်တရုတ်တို့ရုရှားတို့အနေနဲ့ဒီလိုမျိုးကောင်စီမှာဆက်လက်ပြီးတော့နာဖဆွေးရအောင်ခုခံကာကွယ်အမိထားတွေဟာပြန်လဲတုံ့တန်ရမယ်နေထားတွေကျွန်တော်တို့ဖြစ်လာလိမ့်မယ်ဒါသူတို့နိုင်ငံကြီးအကျိုးစီးပွားနဲ့ဒီပြည်နိုင်ငံတွေဘက်ကပြားပြမှုသူတို့ရဲ့ဂု ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ